အမေရိကန်ပြည်အောင်စုကစာတင်ညနေမှာပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားပြလဲခဲ့ကြတဲ့ဆစ်လုရှားဆရာတွေ့ဆုံမှုတွင်စာတင်ခန်းတွေကပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုတမနာတော်နဲ့ထွန်းကထောက်ခံလိုက်ပါရဲ့စစ်မှုထမ်းအောင်တွေကိုစာတင်ကျောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းကောင်းဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းတမနာကပြောဆိုခဲ့တာပါစီစဉ်ကိုအသေးစိတ်လေးလာဆက်စစ်နေကြောင်းနဲ့ဒီစစ်ကူကိုသဘောကျရလားဆိုပြီးတော့လည်းတမနာကတွေ့ဆုံသူတွေကိုမေးမြန်းရမှာတော့အနေချင်းကလာလက်ထောင်ပြီးထောက်ခံမှုပြသခဲ့ကြပါတယ်စံချင်တဲ့သဘောထားနဲ့ပတ်သက်လို့မင်းမြန်ရမှာတော့စာတင်ကျောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်နဲ့ဆရာတွေအများစုပါဝင်တဲ့တမနာနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကလက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြရတာပါဖလော်ရီဒါပြည်နယ်ပါကလန်မြို့ကမချိုရီစတုံးမန်ဒေါက်ကလက်စ်ထထန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့တဲ့အမေရိကန်ရုပ်သံ CNN ရဲ့မနေ့နောက်ပိုင်းဆွေးနွေးခန်းမှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းတမနာရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုသွားပါတယ်။ Bump Stocks လို့ခေါ်တဲ့စက်တိုက်ပြစ်နိုင်အောင်တနက်မှာတပ်ဆင်နိုင်တဲ့ခရီးရောင်ကိုတားမြစ်ဖို့ Rifle တနက်ဝယ်ယူခွင့်ပြုတဲ့အသက်အရွယ်ကိုတိုးမြှင့်ဖို့အစီအစဉ်တွေကိုထောက်ခံပေးမယ်လဲလက်နက်ကင်ဆောင်ခွင့်ကိုပုံမှန်တင်းကျပ်ရုံနဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းလဲကျောင်းသားတွေမိဘတွေနဲ့ဆရာတွေကမေးခွန်းထုတ်ရမှာထက်လွတ်တော်အမတ် Rubio ကတုံ့ပြန်ပြောဆိုသွားပါတယ်။